မွန်တိုင်းကန်တင်တက်ဆက်စ်နဲ့လူစီယန်းနာဂျီနယ်တွေအတွက်ကယ်ဆယ်ရေးနဲ့ပြည်လုံးနေရချထားရေးရန်ပုံငွေ10ဘီလီယံနီးပါးရရှိဖို့အတွက်အမေရိကန်သမ္မတထရမ့်ကအထက်လွှတ်တော်ကိုတောက်ကြနေကစာပို့တောင်းဆိုလိုက်ပါတယ်။ဒီတောင်းဆိုကြတာဆိုရင်ဟာဗီဟာရီကိန်းမွန်တိုင်းပြီးပါစပြည်လုံးနေရချထားရေးအတွက်ရန်ပုံငွေသာဖြစ်ပြီးတော့အဲ့ဒီထဲမှာပြည်တော်စုအရေးပေါ်စီမံခန့်ခွဲရေးအေဂျင်စီရဲ့သဘာဝဘေးရနေရဆိုင်ရာရန်ပုံငွေ 9.4 ဘီလီယံနဲ့အသေးစားလုပ်ငန်းပိုင်ရှင်တွေအတွက်ချင်းငွေ 1,450 လောက်ပါဝင်ပါတယ်။ဟာဗီဟာရီကိန်းမုန်တိုင်းတန်တဲ့တက်ဆက်စ်လူစီယန်းနာပြည်နယ်တွေကသူတွေရဲ့အသက်အိုးအိမ်လုံခြုံရေးအတွက်တမရအမိငွေလုံခြုံရေးနဲ့အစိုးရတစ်ဖွဲ့လုံးကဆက်လက်အာရုံစိုက်ကြိုးပမ်းနေပြီးတော့ဒီနေ့စနေနေ့မှာတမရထရမ့်ကတက်ဆက်စ်ပြည်နယ်ကိုသွားပြီးတော့ရေးပေးတဲ့ဒီသူတွေကိုအားပေးစကားပြောမှာဖြစ်တယ်လို့အင်ဂျီရောပြောခွင့်ရ7 Hackaby Sanders ကပြောပါတယ်။ကျူစံမျိုးရေကာတာတွေရှိတဲ့နေရာတွေမှာရေဆက်ပြီးတော့ကြီးနေသေးတယ်ဆိုပေမဲ့လည်းမျိုးရဲ့တခြားရက်ွက်တွေမှာတော့ရေကျလာနေပါပြီ။လမ်းတွေမှာလည်းပြန်လည်သွားလာနိုင်တဲ့အခါမှာတော့မုန်တိုင်းအတွင်းအိမ်တွင်းပုံနေရာသူတွေကဓာတ်ဆီနဲ့စားသုံးကုန်တွေထွက်ဝေလာကြပါတယ်။ကျူစံမျိုးအနောက်တောင်ပိုင်းကတရုတ်ကုန်စုံဆိုင်တစ်ခုမှာတော့လမ်းတွေပြန်ဖွင့်လာတဲ့အမျှဈေးဝယ်သူတွေလည်းတိုးလာပါတယ်။ဒီဆိုင်ဟာဆိုရင်မုန်တိုင်းကြားစင်အဆိုးဆုံးတစ်ရက်တည်းဆိုင်ပိတ်တာပါ။ဒီဆိုင်မှာကယ်လီဖိုးနီးယားနဲ့နယူးယောက်စီနယ်တွေကနေကုန်တွေပို့နိုင်တဲ့အတွက်မုန်တိုင်းအတွင်းပစ္စည်းပြတ်လိုက်တာတွေရှိခဲ့ပါဘူး။